မဂန်ပြည်တော်စုအနေနဲ့ရာသီဥဆိုင်ရာပဲရစ်သဘောတူညီချက်ကိုအသစ်ပြန်လဲဆွေးနွေးဖို့အတွက်တင့်တော်တဲ့စည်းကမ်းချက်တွေမရမချင်းဒီသဘောတူညီချက်ကနေနှုတ်ထွက်သွားကျင်တယ်ဆိုတဲ့အကြောင်းကြားတဲ့စာကိုရရှိခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုလိုက်ပါတယ်။ကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လည်းပဲရစ်သဘောတူညီချက်ကိုပြန်ပြီးညီနိုင်ဆွေးနွေးဖို့အတွက်အမေရိကန်ရဲ့ဘယ်လိုကြိုးပမ်းချက်ကိုမဆိုကြိုဆိုသွားမှာဖြစ်တယ်လို့အတွင်းအမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်အမေရိကန်အနေနဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်အနည်းဆုံး3နှစ်လောက်အချိန်ကြာမြင့်မယ်လို့ခန့်မှန်းရပြီးတော့ဒီတော့အတွက်မှာကျင်းပသွားမယ့်နိုင်ငံတကာရာသီဥတုပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲတွေကိုဆက်ပြီးပါဝင်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဒီဆွေးနွေးမှုတွေမှာအမေရိကန်ရဲ့ပါဝင်ဆွေးနွေးမှုကအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်သွားစေမှာဖြစ်ပြီးတော့အမေရိကန်အစိုးရရဲ့အနာဂတ်မူဝါဒတွေမှာအဟံတားမဖြစ်စေဖို့အတွက်ဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်အမေရိကန်နေနဲ့ရာသီဥတုဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးမျှတာတဲ့ချင်းကပ်မှုကိုထောက်ခံကြောင်းအဲ့ဒါကတော့စီးပွားရေးကြီးထွားမှုကိုမြင့်တင်ပြီးဆွေးရုံလုံခြုံမှုရှိဖို့တည်ကြောင်းလုပ်တဲ့ချိန်ထဲမှာပဲဖန်လုံရင်တန်းငွေကိုလျှော့ချသွားတာဖြစ်ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းတွေအလုပ်သမားတွေပြည်သူတွေနဲ့အခွန်အမ်းတွေအပေါ်မှာပို့ပြီးတော့အလေးပေးတဲ့စည်းကမ်းသတ်မှတ်ချက်တွေကိုရခဲ့မယ်ဆိုရင်တော့အမေရိကန်နေနဲ့ပဲရစ်သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့အတွက်သမ္မတထရမ့်ဘက်ကလမ်းဖွင့်ထားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ